လူသားချင်းစာနာထောက်ထားမှုဆိုင်ရာအခြေအနေတွေကိုဆန်းစစ်လေ့လာဖို့မြန်မာနိုင်ငံကိုလာရောက်တဲ့နိုင်ငံတကာကြက်ချင်ဤအသင် ICRC ဥက္ကဋ္ဌပီတာမော်ရဲဟာဒီကနေ့ရခိုင်ပြည်နယ်ဘူးသီးထောင်မြို့နယ်ကိုသွားပါတယ်။ဘူးသီးထောင်မြို့နယ်ငကြင်တောက်ခြေရွာအုပ်စုမှာရှိတဲ့ကြက်ချင်ဤလှုပ်ရှားမှုရဲ့ရွေလျားစည်းကမ်းကိုကိုယ်တိုင်သွားရောက်ပြီးစေကုသမှုခံယူသူတချို့နဲ့လည်းတွေ့ဆုံစကားပြောဆိုခဲ့ပါတယ်။သူကရခိုင်ပြည်နယ်မှာနောက်ထပ်နှစ်ရက်ဆက်လက်ရှိနေမှာဖြစ်ပြီးကြက်ချင်ဤဝန်ထမ်းတွေနဲ့လုပ်ငန်းတွေကိုလေ့လာဖို့ရှိတယ်လို့လည်းနိုင်ငံတကာကြက်ချင်ဤအသင်းကသတင်းထုတ်ထားပါတယ်။ကြက်ချင်ဒီလှုပ်ရှားမှုဟာဆိုရင်ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုအကူအညီပေးနေတဲ့တခုတည်းသောအဖွဲ့အစည်းဖြစ်ပြီးပြီးခဲ့တဲ့ဩဂုတ်လအကြမ်းဖက်မှုတွေနောက်ပိုင်းလူပေါင်း3သိန်းနီးပါးကိုကူညီခဲ့ပြီးဖြစ်တယ်လို့လည်း ICRC ရဲ့ကြေညာချက်မှာဖော်ပြပါတယ်။မနေ့တနင်္လာနေ့ကမြန်မာနိုင်ငံကိုဆက်ရောက်ခဲ့တဲ့နိုင်ငံတကာကြက်ချင်ဒီအသင်း ICRC ဥက္ကဋ္ဌကဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းတွားရောက်มาဖြစ်ပြီးနှစ်နိုင်ငံအာဏာပိုင်တို့နဲ့လည်းတွေ့ဆုံမယ်လို့သူ့ရဲ့ Twitter လူမှုကွန်ရက်မှာရေးသားထားပါတယ်။ICRC ဥက္ကဋ္ဌကမြန်မာနိုင်ငံခီးစင်နဲ့ပတ်သက်လို့တော့လာမယ့်တောက်ချနေ့ဇွန်လ29ရက်နေ့နေပြည်တော်မှာသတင်းစာရှင်းလင်းပွဲလုပ်ပါမယ်လို့လည်း ICRC ကကြေညာထားပါတယ်ရှင်။